Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်စက်တဘာလ29ရက်ဇာတာပတိနေ့ညဘက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25-30-51နဲ့တိုင်းလိုင်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်ရာဒါခန္ဓာတဲ့တရားသူကြီးနဲ့သူလိမ်မဲဆိုင်ရာနိုင်ကျင်တဲ့ခံခဲ့ရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ဒီနေ့ထက်လွတ်တော်ကျမ်းစာဝယ်မှာတရားစီထွက်ဆိုကြမှာဖြစ်ပါတယ်ဤရန်အနေနဲ့အမေရိကန်ရဲ့စီဝိုင်းပိတ်ဆို့တံခတ်မှုအစ်တီကိုရှောင်ရှားကျင်နေဆိုရင်ဆွေးနွေးမှုတွေပြန်လုပ်ဖို့သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာမြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေအပေါ်နိုင်ငံတကာကအရေးယူဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမဲခွဲဆုံးဖြတ်မှုတွေလုပ်ပါတယ်။ဒီလိုကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့အစိုးရခန်းစာဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောပါတယ်
။ Regardless of the lack of balance, impartiality and fairness of the report.The government Myanmar takes
three ne bi ma tin set twa bu shi ba de di chaung ne du chin nang ngai party de paung bi lo de party de phwe me su de a chaung ne nang ngai ga tadin hlwa de ko le tin pya bu shi ba de naw pai ma chan ma yi kan da u aung khin ye myanmar yi tong da chan ne tan yin tadin hlwa de ko na sin ya bu shi ba de aku yin song no thei tan yaung nang ngai ga tadin ni ko ku aung lwin u ne mat tin gi thai do pyo pya bi paung bya
အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh နဲ့သူဆက်ချုပ်သက်အရွယ်ကလိမ်မဲဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ဒီနေ့ထက်လွတ်တော်ကျမ်းစာပွဲမှာစတင်ထွက်ဆိုနေကြပါပြီ။ထက်တန်းကျောင်းသားဘွားကပါတီဘွားတစ်ခုမှာအနိုင်ကျင့်ခံခဲ့ရကြောင်းဆွဆွဲထားတဲ့ Christine Blasey Ford ကတော့သူကြုံခဲ့ရတာကိုထွက်ဆိုမှာပါ။ကျမ်းစာပွဲမှာဖွင့်စကားပြောဖို့ပြင်ဆင်ထားတဲ့စာသားလေးကိုမနေ့နောက်ပိုင်းကကြိုတင်ထုတ်ပြန်ခဲ့ရမှာတော့1982ခုနှစ်နွေရာသီကာလမှာမူးနေတဲ့ကာဗနော့နဲ့ယောက်ျားလေးသူငယ်ရင်းတူဖြစ်တဲ့မတ်ချက်တိုကသူ့ကိုအခန်းတစ်ခုထဲတွန်းသွင်းပြီးတကားပိတ်အနိုင်ကျင့်ခဲ့ကြောင်းဆွဆွဲထားတာဖြစ်ပါတယ်။အဖြစ်ဖြစ်နဲ့ပတ်သက်လို့ကြောက်လဲကြောက်ရှက်လဲရှက်တဲ့အတွက်ဘသူ့ကိုမှပြောမပြခဲ့ပဲနောက်ပိုင်းနှစ်တော်ကြာကျမ်းမာရေးကုသမှုခံယူတဲ့အချိန်နဲ့ခမုန်းဖြစ်သူတို့ကိုထုတ်ဖော်ပြောဆိုခဲ့တဲ့အကြောင်းဖော်ပြထားတာပါ။ထလို့တော့တရားရေးကော်မတီရှင်းမှောက်တရားထွက်ဆိုမဲ့တရားသူကြီးကာဗနော့ကလည်းကျန်းနာဝယ်ဖွင့်စကားပြောဖို့ပြင်ဆင်ထားတဲ့စာသားတွေကိုကြိုတင်ထုတ်ပြန်ထားပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံကြောင်းဖို့တပြင်တခြားအမျိုးသမီးတွေရဲ့ဆွဆွဲချက်တွေအားလုံးကိုတော့တရားသူကြီးကာဗနော့ကအပြင်းထန်ငြင်းဆန်ထားပြီးအမေရိကန်တရားရေးစနစ်မှာအမြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဖြစ်တဲ့တရားရုံးချုပ်တရားသူကြီးတူဖြစ်အတည်ပြုခန့်ရရေးကျန်းနာနေချိန်မှာပုဂ္ဂိုလ်ရေးတက်ခတ်မှုတွေဖြစ်နေပြောဆိုခဲ့တာပါ။ပုဂ္ဂိုလ်ရေးတက်ခတ်မှုတွေသာအောင်မြင်မှုရသွားမယ်ဆိုရင်တိုင်းပြည်ကျိုးတည်ဖို့လိုရတဲ့လူကောင်းသူကောင်းတွေအတွက်စိတ်ပြည့်စရာဖြစ်နေကြောင်းပြောဆိုထားတယ်လို့သူအနေနဲ့အနောက်ရှက်တွေကိုရင်ဆိုင်သွားမှာဖြစ်ပြီးတရားရုံးချုပ်တရားသူကြီးတူဖြစ်အဆိုပြုခံထားရတာကိုလည်းအလျှော့ပေးသွားမှာမဟုတ်တဲ့ကြောင်းပြောဆိုထားပါတယ်
။အမေရိကန်ရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုအသစ်တစ်ကြော့ထတ်ချမဲ့အရေးအီရန်အနေနဲ့ရှောင်ရှားလို့ရတယ်ဆိုရင်တော့ပြန်လာပြီးဆွေးနွေးဖို့လိုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ပြီးအပြန်အလှန်အပြင်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့သဘောတူထားတဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ရဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတထရန့်ကမနေ့ဗုဒ္ဓဟူးနေ့မှာကာကွယ်ပြောဆိုပါတယ်။မနေ့ဗုဒ္ဓဟူးနေ့နယူးယောက်မြို့မှာသတင်းထောက်တွေကိုသမ္မတကပြောဆိုတာပါအီရန်အနေနဲ့ငွေကြေးဖောင်းပွားမှုနဲ့အကြီးအကျယ်ရေဆိုင်နေရပြီးသူတို့ငွေကြေးကလည်းတန်ဖိုးမရှိတော့ဘူးအားလုံးကမှားနေပြီလို့အမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်အနေထားတစ်ခုမှာတော့သူတို့အနေနဲ့လာပြီးတခုခုဆောင်ရွက်လို့ရနိုင်မလားဆိုတာကိုပြောမယ်လို့ယူဆတဲ့အကြောင်းသူအနေနဲ့ကတော့အီရန်တို့ကိုနျူကလ িয়ার လက်နက်တွေမပိုင်ဆိုင်စေလိုတာသာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်ဗုဒ္ဓနေ့အစောပိုင်းကုလသမဂ္ဂလွန်ကျွေးကောင်စီရဲ့သဘာပတိအဖြစ်သမ္မတထရန့်ဆောင်ရွက်တဲ့အချိန်မှာလဲနျူကလ িয়ার မပြန့်ပွားရေးကိုအဓိကသုံးပြီးအီရန်အပေါ်မှာဝေဖန်ခဲ့တာပါအီရန်အစိုးရဟာအကြမ်းဖက်ဝါဒီတွေကိုထောက်ပံ့နေတဲ့ကမ္ဘာဥဆောင်နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတကဆွဆွဲပါတယ်2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်ပိုင်းအီရန်ဘက်ကရန်လိုတာတွေသာတိုးလာတယ်လို့လဲသမ္မတထရန့်ကပြောပါတယ် အမေရိကန်ခေါင်းဆောင်ပြောဆိုပြီးမှာတော့ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကအီရန်အရေးကိုကင်တွယ်ဖို့အတွက်တန်းခတ်မှုတွေဖိနှိပ်မှုတွေနဲ့မရနိုင်ပဲရေရှည်မဟာဗျူဟာတရက်လိုအပ်တယ်လို့ပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရင်ကျုပ်တရားသူကြီးဖြစ်နေအဆိုပြုထားသူနဲ့ပတ်သက်လို့နိုင်ငံရေးအရအခြေတင်ဖြစ်နေတာကြောင့်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ရတဲ့2008နှစ်ကျုပ်ယာရုကဖေရှားခံရမယ့်အရေးလက်တလုံးစိုက်ထားရမယ့်အလားအလာရှိနေပါတယ်။သမ္မတထရန့်ကိုဖေရှားနိုင်မယ့်အထောက်အထားတွေရနိုင်အောင်လျှို့ဝှက်မှတ်တမ်းတင်ဖို့ဒုတိယရှိနေကျုပ်ရော့ရော့ဆန်စတိုင်အကြံပြုခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြခဲ့တဲ့နဲ့ပတ်သက်ပြီးဒုတိယရှိနေကျုပ်နဲ့သမ္မတတို့ဒီနေ့တွေ့ဆုံမှုမူလကစီစဉ်ထားတာပါ။ဒါပေမဲ့တရက်ထဲမှာပဲထက်လွတ်တော်တရားရေးကော်မတီမှာတရားရင်ကျုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh နဲ့သူဆက်ကျော်သက်အရွယ်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တာခံရတယ်လို့ဆွဆွဲထားတဲ့ဒေါက်တာ Christine Bracey ဖိုတိုသိကြစီထွက်ဆိုမှုစီစဉ်ထားကြတာပါ။ဒုတိယရှိနေကျုပ်ရော့ဆန်စတိုင်ကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ရုရှားရေးစုံစမ်းမှုကိုကြီးကြပ်ရသူဖြစ်တာကြောင့်သမ္မတထရန့်ကမကြာခဏပြစ်မှတ်ထားဝေဖန်တိုက်ခိုက်ခံရသူလည်းဖြစ်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာအသာရအောင်ရုရှားနဲ့ပူးပေါင်းကျဆင်းမှုရှိမှရှိအထူးစုံစမ်းရေးမှုမူလာရဲ့စစ်ဆေးမှုတွေအတွင်းမှာတော့သမ္မတထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့အစင်းမြင့်အရာရှိတချို့လည်းအမှုတော်တော်များနဲ့အပြစ်ရှိကြောင်းဝန်ခံထားကြတာပါသမ္မတထရန့်ကတော့ဒုတိယရှိနေချုပ်ဆက်လက်တာဝန်ယူပြီးလုပ်ငန်းတွေဆုံးသက်ဖို့လိုလားတဲ့အကြောင်းမနေ့ကနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်တာဝန်ထမ်းဆောင်နေစဉ်သမ္မတတူကိုရာဇဝတ်ဖယ်ရှားနိုင်မယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ကိုကျင့်သုံးနိုင်မယ့်အချက်လက်တွေစုဆောင်းမှုကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဒုတိယရှိနေချုပ်ကကြေညာချက်နှစ်ဆောင်ထုတ်ပြန်ပြီးအပြည့်ညှင်းဆန်ထားပါတယ်
ဗြိတိန်နိုင်ငံမှာဒီနေ့အစောပိုင်းတုန်းကရုရှားတရှိုဟောင်းနဲ့တမိဖြစ်သူတို့ကိုလုံခြံဖို့ကြံစီခဲ့ကြတယ်လို့ဆွဆွဲခံထားတဲ့အမျိုးသားနှစ်ဦးတည်းကတဦးဟာဆိုရင်အမြင့်ဆုံးဂုဏ်ပြုခံထားတဲ့ရုရှားစစ်တပ်ထောက်လှမ်းရေးတပ်ဖွဲ့ဝင်ဖြစ်တယ်လို့ဗြိတိန်ကစုံစမ်းဖော်ထုတ်သတင်းရေးသားတဲ့သတင်းတောက်အဖွဲ့တစ်ခုကဖော်ထုတ်လိုက်ပါတယ်ဗြိတိန်နိုင်ငံဆယ်လဗာရီမြို့မှာပြီးခဲ့တဲ့မတ်လအတွင်းစာကေးစခရစ်ပယ်နဲ့တမိဖြစ်သူယူလီယာတို့ကိုနိုဘီချုပ်ဓာတုအစိတ်နဲ့လုံခြံတပ်ဖြတ်ဖို့ကြိုးပမ်းခဲ့မှုမှာရုရှားနိုင်ငံသားနှစ်ဦးဖြစ်တဲ့အလက်ဆန်ဒါပီထရော့ပ်နဲ့ရက်စလင်ဘိုရှီရော့ပ်တို့ကိုဗီတိန်အစိုးရရှင်တွေကဆွဲချက်တင်ထားတာပါအဲ့ဒီတဲကဘိုရှီရော့ပ်ဆိုသူကအမှန်မှာတော့ဘိုးမှူးကြီးအန်တိုလီချီပီကဖြစ်ပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ရုရှားပြည်တော်စုရဲ့တရေကောင်းစုကိုချီးမြှင့်ခံထားသူဖြစ်တယ်လို့စုံစမ်းဖော်ထုတ်တဲ့ Bellingcat website ပါမနစ်ပုတ်ထုနေကဖော်ပြပါတယ်လုံချံဖို့စ조사ခဲ့သူတွေလို့တပ်မျက်ရှိထားသူတွေကအစိတ်ခတ်ခံရမှုမတိုင်ခင်နှစ်ရက်အလိုကမှလန်ဒန်မြို့တော် Gatwick လေဆိပ်ကိုရောက်ရှိလာကြတာလို့ဗြိတိန်အနာပိုင်တွေကပြောပါတယ်လန်ဒန်ကဟိုတယ်တစ်ခုကနေအခင်းဖြစ်တဲ့ celebrity မြို့ကိုသွားခဲ့ကြတဲ့အဲ့ဒီလူတွေကိုလုံခြုံရေးကင်မရာတွေကနေခြေရာကောက်နိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအမျိုးသားနှစ်ဦးကအခင်းဖြစ်တဲ့နေ့ညနေမှာပဲ Heathrow လေဆိပ်ကနေရုရှားကိုပြန်ခဲ့ကြတာပါ။ဘိုရှီရော့နဲ့ Petrov တို့ကိုတိုက်ခိုက်မှုနဲ့မျက်ကွယ်မှာလဲဆွဲချက်တင်ထားပါတယ်။တိုက်ခိုက်ခံခဲ့ရတဲ့ Scriban နဲ့တမိဖြစ်သူတို့ကတော့ပြန်လည်တက်တာကောက်မွန်လာခဲ့ပြီဖြစ်ပေမဲ့အဲ့ဒီအစိတ်တွေပါတဲ့စွန့်ပစ်ရင်မွေးပလင်းကိုကင်မိတဲ့ဗြိတိန်အမျိုးသမီးတဦးကတော့ဆုံးခဲ့ရပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ View American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံမှာအင်တာနက်ပေါက်ပြမှုကိုရာဇဝတ်မှုဖြစ်မသတ်မှတ်တဲ့အကြောင်းတရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်။တရားရုံးချုပ်ကပဲဖြစ်ဖို့ဒီနေ့ပဲဆုံးဖြတ်လိုက်တဲ့ဗြိတိန်ကိုလိုနီခေတ်ဥတွေမှာတော့အင်တာနက်ရှိတဲ့အမျိုးသမီးတူကိုခင်မုန်းဖြစ်သူကအလိုမတူဘဲပေါင်းသင်းဆက်ဆံသူအမျိုးသမီးကိုတရားစွဲဆိုအရေးယူပြီးအမြင့်ဆုံးထောင်နဲ့ငါးနှစ်အထိအပြစ်ပေးဖို့ခွင့်ပြုထားတာပါ။အိန္ဒိယပေါက်ပြမှုကိုရာဇဝတ်မှုဖြစ်မသတ်မှတ်နိုင်လို့သတ်မှတ်ဖို့လည်းမသင့်တဲ့အကြောင်းတရားရုံးချုပ်တရားစုကြီးဒီပက်မစ္စရာကဆုံးဖြတ်ချက်ကြေညာရမှာပြောဆိုခဲ့ပါတယ်။အိန္ဒိယပေါက်ပြမှုဥပဒေအရအမျိုးသမီးတွေပေါ်ခွဲခြားရရောက်ပြီးမတရားရရောက်တဲ့အတွက်ပဲဖြစ်ပေးဖို့စီးဝိုင်းသမားတူဖြစ်တဲ့ဂျိုးဆက်ရှိုင်းကတရားရုံးချုပ်ကိုရှောက်လဲခဲ့တာပါ။တရားရုံးချုပ်ကတော့အိမ်အောင်ရှိသူနဲ့ဖောက်ပြန်တာဟာအရွယ်ရောက်သူတွေချလူမှုရေးပြဿနာသာဖြစ်ပြီးအိမ်အောင်ဘက်နဲ့ကွာရှင်းဝင်ရှိတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းဆုံးဖြတ်ခဲ့ပါတယ်။အာရှနိုင်ငံတော်တော်များနဲ့အမေရိကန်ပြည်တော်စုကပြည်내တချို့မှာတော့အိမ်အောင်ရေးဖောက်ပြန်မှုကိုရာဇဝတ်မှုဖြစ်နေတတ်မှတ်ထားဆဲဖြစ်ပါတယ်။
ကျင်းပဖို့ရှိနေတဲ့အမေရိကန်ရွေးကောက်ပွဲအပေါ်တရုတ်အစိုးရကဝင်ရောက်နှောက်ယှက်နေတယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆွဆွဲချက်ကိုတရုတ်ဘက်ကညှင်းဆိုလိုက်ပါတယ်။တရုတ်မီဒီယာတချို့ကတော့အခြေအမြစ်မရှိတဲ့ပြောဆိုချက်သဘောမျိုးဖော်ပြနေကြသလိုတချို့ကတော့စီယုံရေးဗျူဟာလို့မှတ်ချက်ပေးပါတယ်။မနေ့ပုတ်ထုံးနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအတွင်းအမေရိကန်သမ္မတကမကြုံစဘူးလူသိရှင်ကြားဆွဆွဲလိုက်တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတရုတ်တို့ကဘယ်နိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်ရောက်ဆွတ်ဖက်တာမရှိဘူးလို့ဆိုပြီးခက်မြန်မြန်ညှင်းချက်ထုတ်တုံ့ပြန်ပါတယ်။ဒီကနေ့ကြာသပတေးနေ့ဘေကျင်းမြို့တော်ကပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂွန်ရှောင်းကဒီမှတ်ချက်ကိုပဲထင်ဟပြောဆိုခဲ့ပါတယ်။တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဘယ်နိုင်ငံကအဆွတ်ဖက်ဆုံးလဲဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကသိကြပါတယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားပါတယ်။အမေရိကန်အနေနဲ့တရုတ်အပေါ်မပြီးနိုင်မစီနိုင်ဝေဖန်စော်ကားနေတာတွေကိုရပ်ဖို့ပြောချင်တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကပြောဆိုသွားပါတယ်။အမေရိကန်သမ္မတထရန့်ရဲ့ပြောဆိုချက်ထဲမှာတော့တရုတ်တို့ကသူ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားနေကြောင်းဘာကြောင့်လဲဆိုတော့သူကတရုတ်နယ်ကုန်သွယ်ရေးကိုကင်တွယ်ခဲ့တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပြီးတရုတ်အနေနဲ့သူ့ကိုမလိုလားတာမျိုးဒါမှမဟုတ်လဲအမေရိကန်ကိုအနိုင်မရစေချင်တာမျိုးကြောင့်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားကဆောင်ခင်ဂျွန်နဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်အစိုးရတာဝန်ရှိသူတွေစီစဉ်နေပြီးအသေးစိတ်ကိုမကြခင်ကြေညာမယ့်အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကဆောင်နဲ့မကြခင်ထပ်မံတွေ့ဆုံမှုရှိတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထရေညီလာခံမှာသတင်းတောက်တွေကိုသမ္မတထရန့်မနေ့တုန်းကပဲပြောလိုက်တာပါ။မနေ့စောပိုင်းမှာပဲနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေကလည်းနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲအောက်တိုဘာလနောက်မလောက်မှာဖြစ်နိုင်တဲ့အကြောင်းပြောဆိုထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီဖွဲ့ဝင်တွေကိုဝန်ကြီးပိုပေကိုဒီနေ့အစည်းအခမ်းတင်ပြဖို့လည်းစီစဉ်ထားတာပါ။ဆွေးနွေးပွဲအခြေအနေကောင်းနေပေါ်ပေါက်လာစေဖို့ထိပ်သီးထုတ်ဆောင်မှုရမှာတက်နိုင်မြအောင်မြင်မှုရအောင်အမေရိကန်ကကြိုးစားပန်းစားဆောင်နေတဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကအမေရိကန်ရုပ်သံ CBS ကိုပြောဆိုထားပါတယ်။သမ္မတထရန့်ကတော့ကုလသမဂ္ဂထရီညီလာခံကျင်းပနေတဲ့နယူးယောက်မြို့ကသတင်းစာရှင်းလင်းပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းအစီအစဉ်နဲ့ပတ်သက်လို့အချိန်သတ်မှတ်ချက်မထားတဲ့အကြောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။
ငှက်ဖျားယောဂါကာကွယ်ဆေးတိုးတက်မှုအပေါ်ဆဲဆုနှစ်နဲ့ချီစိတ်တိုင်းမကျဖြစ်နေကြရကနေအခုတော့သုတေသနမှုတွေကချင်းကပ်မှုအသစ်နဲ့တိုးတက်မှုတွေစပြီးတွေ့နေပါပြီ။ကာကွယ်ဆေးအများစုကယောဂါတွေကိုတိုက်ထုတ်နိုင်မဲ့ခန္ဓာကိုယ်ရဲ့ပရိပစ္စည်းထုတ်လုပ်မှုကိုအတားအဆီးဖြစ်စေပါတယ်။အခုချင်းကပ်နေအသစ်မှာတော့ကိုယ်ခံစွမ်းအားထုတ်လုပ်မှုတစ်ခုလုံးကိုစူးစီးရယူတာဖြစ်ပါတယ်။အောင်မြင်လာမယ်ဆိုရင်တော့အသေးရောင်ယောဂါ၊ကိုယ်ခံအားကျဆင်းမှုကုသယောဂါလိုမျိုးယောဂါတွေကိုပါတိုက်ဖြတ်နိုင်မဲ့နီလန်းသစ်တရက်လမ်းပွင့်သွားစေနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စီးနေအရတော့နှစ်စဉ်ငှက်ဖျားကြောင့်သေဆုံးရသူ၄သိန်းခွဲနီးပါးရှိပါတယ်။ငှက်ဖျားယောဂါပိုးကစီးရင်ပါလာတာကြောင့်လည်းဖြစ်ပါတယ်။အခုချိန်ထိတော့အောင်မြင်တဲ့ကာကွယ်ဆေးတစ်ခုဖြစ်မလာသေးပါဘူး။စမ်းသပ်လေ့လာမှုမှာ၃ပုံတစ်ပုံကိုပဲကာကွယ်ပေးနိုင်ပါသေးတယ်။ဒါပေမဲ့လည်းဘာမှမရှိတာထက်ဆိုင်ရင်တော့အခုဟာကမစိုးပါဘူးလို့ကျွမ်းကျင်သူတွေကပြောဆိုကြပါတယ်ရှင်။
တိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOE ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOE ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးစူးစိတင်ပြချက်သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်။မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာကအရေးယူနိုင်ဖို့တိတိကျကျမှတ်တမ်းတင်ထားရမယ့်ဖွဲ့စည်းရေးပါတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအစိုးပိုင်းကပဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ကုလသမဂ္ဂအချက်လက်ရှာဖေးအဖွဲ့ရဲ့မြန်မာပြည်ဆိုင်ရာအစည်းအဝေးခန်းစာပေါ်အခြေခံပြီးဆွေးနွေးဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့ဂျနီဗာဆိုင်ရာမြန်မာအတန်အမှန်ကြီးကတုတ်ပြန်ပြောဆိုပါတယ်။အကြောင်းစုံကိုတော့အဲ့ဒီညီလာခံနဲ့ပတ်သက်ပြီးကိုသားညွန့်ဦးကပြောပြပေးပါအောင်ဗျာ။
ကောင်းပါပြီဗျာဒီမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းသားတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကို OIC အစ္စလာမစ်နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကနေပြီးတော့ပူးတွဲအဆိုပြုတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ထဲမှာရေးကြီးတဲ့ချက်ကတော့ဒီရိုဟင်ဂျာတွေအပါအဝင်မြန်မာတိုင်းသားတွေအပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကနေပြီးတော့ရေးယူကန့်တွယ်နိုင်အောင်လို့တရားဝင်မှတ်တမ်းယူဖို့အဖွဲ့ဖွဲ့စည်းရေးပါတာဖြစ်ပါတယ်ဒီဖွဲ့မျိုးကတော့2016ခုနှစ်ကဆီးရီးယားနိုင်ငံရေးအတွက်ဆုံးဖြတ်ခဲ့ပြီးပါတယ်။အရင်ဖွဲ့စည်းခဲ့တဲ့ FFM ဒီအချက်လက်စုဆောင်ရေးအဖွဲ့နဲ့မတူတာကတော့အခုဖွဲ့စည်းမဲ့အဖွဲ့ကစုဆောင်ရယူမဲ့အထောက်အထားတွေဟာကုလသမဂ္ဂရဲ့တရားဝင်အထောက်အထားတွေဖြစ်နေ နိုင်ငံတကာတရားရုံးတစ်ခုခုမှစစ်ဆေးကြားနာတဲ့အခါအသုံးပြုမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအပြစ်ရှိသူတွေကိုအရေးယူနိုင်ရေးအတွက်အထူးကြီးရတာဖြစ်တယ်လို့ OIC အဖွဲ့ရဲ့ကိုစားပါကစ္စတန်နိုင်ငံသံမကြီးကလူခွင့်ကောင်စီကိုပြောခဲ့ပါတယ်
။ A consensual adoption of this resolution today will ensure accountability for the perpetrators of these.
ဒီဆုံးဖြတ်ချက်ဟာဆိုလို့ရှိရင်နင်နာသူတွေအတွက်တရားမျှတမှုနဲ့ကျူးလွန်သူတွေအပေါ်အရေးယူနိုင်ဖို့ဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မှာပါတဲ့အဖွဲ့အဖွဲ့စည်းရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့ OIC အပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့တိုက်တွန်းပါတယ်ဆိုပြီးတော့ဒီပါကစ္စတန်တာမကြီးကပြောသွားတာပါကုလသမဂ္ဂလူခွင့်ကောင်စီရဲ့မြမရေးဆုံးဖြတ်ချက်အတွက် OIC နဲ့ဒီ EU လိုကနေပြီးတော့မူလရုံးကသီးခြားစီအဆိုပြုချက်မူကြမ်းတစ်ခုစီလုပ်ပါတယ်လေးလာသူတွေပြောရတော့ OIC ရဲ့မူကြမ်းကပြော့ပြီးတော့ EU မူကြမ်းကပိုပြီးတော့ပြင်းထန်ပုံရတယ်လို့ဆိုပါတယ်အထူးဖြစ်တော့ဒီ ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတင်ရေးပေါ်မှာကွဲသွားတာပါOIC ဘက်ကတော့ဒီ ICC တင်ရေးတက်ကိုဒုက္ခသည်တွေနေရပြန်ရေးကိုပို့ပြီးတော့ဦးစားပေးဆောင်ရွက်လိုတဲ့သဘောလို့သိရပါတယ်။ဒါပေမဲ့လည်းအဲ့ဒီမူကြမ်းနှစ်ချက်ကိုပြန်ညှိနှိုင်းပြီးတော့တခုတည်းအနေနဲ့ထွက်လာတဲ့နေရာမှာတော့ EU လူလာချက်တွေကပို့ပြီးတော့နေရာရလာတာတွေ့ရပါတယ်။အပြစ်ကျူးလွန်သူတွေကိုအရေးယူရေးဟာအဓိကကျတယ်လို့ EU ကိုစားတင်ပြတဲ့ Austria တာမတ်ကြီးကလူခွင့်ကောင်စီကိုအခုလိုပြောသွားပါတယ်။
Unless impunity is urgently addressed, similar outbreaks of violence and atrocities may continue.
တောင်ရှိသူတွေအပြစ်ကင်းလွန်းခွင့်ရနေတာကိုအရေးမယူနိုင်ဘူးဆိုရင်တော့အလားတူလူခွင့်ချူဖောက်မှုတွေဆက်ပြီးတော့ဖြစ်နေအောင်ပါ။ဒါဟာမြန်မာနိုင်ငံအတွက်ရောဒေသအတွင်းကိုပါရိုက်ခတ်ပါလိမ့်မယ်ဆိုပြီးတော့ဒီ EU ကူစားပြုတဲ့ Austria တာမကြီးကပြောသွားတာပါ။အခုလောက်တဲ့ဆုံးဖြတ်ချက်အားဆိုလို့ရှိရင် FFN လို့ခေါ်တဲ့ဒီအချက်လက်စုဆောင်ရေးအဖွဲ့ရဲ့အစီအစဉ်စာပေါ်မှာအခြေခံထားတာကြောင့်မြန်မာနိုင်ငံဘက်ကတော့ဒီဆုံးဖြတ်ချက်ကိုလက်မခံညှင်းပယ်ပါတယ်။ဒါဟာအတိမပြုနိုင်တဲ့အချက်လက်တွေကိုကိုးကားထားတဲ့တစ်ဖက်သက်အချက်လက်တွေနဲ့ရေးထားတဲ့အစီအစဉ်ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါရယ်။တစ်ဖက်မှာတော့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့အမျိုးသားညီညွတ်ရေးကိုပါထိခိုက်စေတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဒီကုလသမဂ္ဂဘက်ကဒီဆုံးဖြတ်ထားတဲ့ဒီအချက်လက်တွေကုလသမဂ္ဂရဲ့ဒီအချက်လက်ရှာဖွေအဖွဲ့ကနေပြီးတော့တင်ပြထားတဲ့အချက်လက်တွေဟာတစ်ဖက်သက်ဆန်တယ်လို့ဆိုပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတော့မြန်မာနိုင်ငံဘက်ကအလေးထားပါတယ်လို့ဒီကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကလူခွင့်ကောင်စီကိုအခုလိုပြောပါရယ်။
Regardless of the lack of balance, impartiality and fairness of the report, the government of Myanmar takes the
fact that မမျှမတရေးထားတဲ့အစီအစဉ်စာဖြစ်ပေမဲ့လို့ဒီလူခွင့်ရေးဆွဆွဲချက်တွေပေါ်မှာမြန်မာအစိုးရဘက်ကတော့အရေးတည်ယူလေးထားပါတယ်။မြန်မာဒီမိုကရေစီအကူပြောင်းကာလမှာရခိုင်ကိစ္စဟာစင်ခေါ်အကဲဆန်းချက်တစ်ခုဖြစ်ပါတယ်။ဒီကိစ္စအပေါ်မှာအမြင်ကျဉ်းကျဉ်းနဲ့မကြည့်ဘဲနဲ့ကြေပြန့်တဲ့အမြင်နဲ့သုံးသပ်ကြည့်ရပါလိမ့်မယ်။အခုဆုံးဖြတ်ချက်ထဲမှာပါတဲ့အတုံးနှုံးတွေဟာကျူးကျူးကြော်ရန်စတဲ့အတုံးနှုံးတွေပါတယ်လို့ပဲအင်တန်ရှုပ်ထီးပွေလီတဲ့ဒီရခိုင်ပြည်ထနာဖြစ်ရှင်ရဲ့အတွက်အထောက်အကူမဖြစ်စေပါဘူးဒီအချို့ဒီဆုံးဖြတ်ချက်ထဲမှာပါတဲ့အချို့ဖော်ပြချက်တွေအရဆိုရင်တော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုပါထိပါးနေပါတယ်ဆိုပြီးတော့မြန်မာတမ္မတ်ကနေပြောသွားတာပါဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကုစရေကတော့ကန့်ကွက်ပါတယ်ဒီဆုံးဖြတ်ချက်ဆိုရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေကိုထင်ရှားမှုမရှိဘူးမြန်မာနိုင်ငံမှာလက်ရှိဒီရွန်ဂျာရေးဆောင်ချက်တွေဟာတိုးတက်မှုရှိနေတယ်ဆိုပြီးတော့ဒီမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့ခြားကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU သဘောတူညီချက်စာချုပ်ထိုးနိုင်တဲ့အခြေအနေကိုထောက်ပြပါရတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီမှာအခုမဲခွဲတဲ့အခါမှာတော့ဒီထောက်ခံမဲ35မဲ၊ကန့်ကွက်မဲ3မဲ၊ဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကအတီးဖြစ်သွားပါရတယ်။ဆုံးဖြတ်ချက်ထဲမှာတော့ဒီမြန်မာလူခွင့်ကိုနိုင်ငံတကာအနေနဲ့ပြင်းပြထန်ထန်အရေးယူကင်တွယ်ဖို့ကုလသမဂ္ဂလူညွန့်ကောင်စီနဲ့ထွေထွေညီလာခံကိုပါတိုက်တွန်းထားတဲ့အချက်တွေပေါ်လာပါလေခင်ဗျာ။
ကျေးဇူးပါခင်ဗျာကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့မြန်မာအရေးဆွေးနွေးချက်တွေဆုံးဖြတ်ချက်တွေကိုကိုသားညွန့်ဦးပြောပြသွားတာပါခင်ဗျာအခုတော့ချင်းနိုင်ငံရေးပါတီ3ခုပူးပေါင်းရေးလက်မှတ်ထိုးမဲ့သတင်းကိုတင်ပြချင်ပါတယ်ချင်းနိုင်ငံရေးပါတီ3ပါတီပေါင်းပြီးပါတီသစ်အဖြစ်နဲ့ရွေးကောက်ပွဲကော်မရှင်မှာရှေ့လာတဲ့မှတ်ပုံတင်နိုင်ဖို့ပြင်ဆင်နေပါပြီမတူကွဲပြားတဲ့ချင်းနိုင်ငံရေးပါတီတွေပေါင်းစည်းမှုဟာလာမယ့်2020ရွေးကောက်ပွဲကြရင်ချင်းပြည်နယ်မှာချင်းတိုင်းသားပါတီအနိုင်ရဖို့မျှော်လင့်ချက်တွေကိုတိုးပွားလာစေတယ်လို့ဆိုပါရယ် VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပ
ါဟုတ်ကဲ့ပါမသူကွဲပြားနေတဲ့ချင်းနိုင်ငံရေးပါတီတွေဖြစ်တဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ CNDP ချင်းတူသက်ရေးပါတီ CPP နဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီ CLD တို့ဟာတပါတီတည်းပေါင်းစည်းဖို့သဘောတူခဲ့ကြပြီးမကြာခင်မှာပါတီအသစ်တရဖွဲ့စည်းနိုင်ရေးအတွက်သုံးပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးသွားမယ်လို့ချင်းတူသက်ရေးပါတီဥက္ကဋ္ဌပူနုထံကကပြောပါတယ
်ပေါင်းစည်းရေးနောက်ဆုံးအခြေအနေကလူကူပါတီမူဝါဒအလာနဘလပထမဆုံးဤလာခသူ့ပါတီပေါင်းဘလမတိုင်ခင်ဘလဆက်တော်မလဲဆိုတာအကုန်လုံးနှင်းနှိုင်းလို့အဖြေရသွားပါတယ်ဒါတော့20ခုရက်နေလက်မကြီးထုပဲကြံတော့တာပေါင်းစည်းဖို့လိုအပ်တဲ့အချက်တွေအချက်လက်တွေအကုန်လုံးပြီးဆုံးသွားပြီ
ချင်းနိုင်ငံရေးပါတီတုံးခုပေါင်းစည်းရေးဆိုင်ရာသဘောတူစာချုပ်ကိုစက်တင်ဘာလ29ရက်ရန်ကုန်မြို့မှာလက်မှတ်ရေးထိုးသွားမှာဖြစ်ပါတယ်။ပါတီမြေသစ်ကိုချင်းမျိုးရာတမိုကရေစီဖွဲ့ချုပ်ချင်းနေရှင်နယ်လစ်ဖော်ဒီမိုကရေစီခေါ်သွင်းပြီးအောက်တိုဘာလ2ရက်မှာပါတီနိုင်ငံရေးမှတ်ပုံတင်သွားမယ်လို့ပုလုထန်ကကဆိုပါတယ်။မတူကွဲပြားနေတဲ့ချင်းနိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးမှာ
အခက်အခဲတွေကြာကအချင်းယူလောက်ဆောင်ရရတယ်လို့ပုလုထန်ကကဆက်ပြောပါတယ်။အခက်အခဲကပူပါတီရဲ့မူဝါဒလေးတွေဖွဲ့စည်းပုံလေးတွေအလံလေးတွေလိုကိုလေးတွေကစပါနေဒီနဲ့တပါတီမတူညီတဲ့အပိုင်းလေးတွေရှိတယ်။အဲ့ဒါပြရတာလွယ်မရောင်ရောင်တဲ့တော်လေးအချင်းယူရတယ်။ ကျွန်တော်တို့စိုးရင်ကမတူမီတဲ့အရာတွေကိုကြီးကြီးလေးလေးမဆွေးနွေးမိဘူးဆိုရင်ပေါင်းပြီးမှတပါတီဖြစ်ပြီဆိုပြီးမှသူ့အကြိုက်ကိုအကြိုက်ရှုတဲ့ဟာလေးအငင်းပွားမှအဆုပြီးတော့နောက်ပြီးဆုံးစံတချင်းမကိုင်းနေပဲနဲ့ပြန်ကွဲလာမျိုးကိုလုံးဝသူတင်ဆောင်ချင်းတဲ့သဘောပေါ့
ကျွန်တော်တို့မျှော်လင့်တာကပြည်သူရှိရနေတဲ့တန်ကိုအခြေခံပြီးတော့ပြောရမယ်ဆိုရင်2025မှာကျွန်တော်တို့ပါတီပေါင်းပြီးမှတော့အချိန်တော်တော်လေးကောင်းလာမယ်2025ခုနှစ်မျိုးတော့မဖြစ်နိုင်တော့ဘူးလို့ယုံကြည်တယ်။ပြီးခဲ့တဲ့2019ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီတွေအများပြားကွဲပြားနေတယ်လို့ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာတနေရာမှအနိုင်မရရှိခဲ့ပါဘူး။ချင်းပြည်သူတွေမျှော်လင့်နေတဲ့ချင်းပါတီတွေချင
ရှင်ပြိုင်ခုဆိုတာကဒီချင်းပါတီကိုတကွဲတပြားစီမဟုတ်ဘဲနဲ့ခုလိုမျိုးဥပပေါင်းချင်းအဖြစ်အင်အားကြီးမားတဲ့ပါတီခုဖြစ်လာအောင်သူတို့ဆူဆီးတင်တယ်လို့ချင်းလူထုတွေကလည်းသူတို့ချင်းပါတီဥပပေါင်းခုဆိုတာအများကြီးညှော်နေခဲ့ကြတယ်ခုလိုမျိုးဥပပေါင်းခုလို့လာတဲ့ပုံမှာအများကြီးအလားလာကောင်းတယ်လို့ထင်တယ်
ချင်းပြည်နယ်အတွင်း2015ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ပါဠိဆုံးသွေးသွေးရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ချင်းမျိုးသားဒီမိုကရက်တစ်ပါတီချင်းတိုးတက်ရေးပါတီစုံမီဒီမိုကရေစီဖွဲ့ချုပ်ပါဝင်နိုင်ငံရေးပါတီ73ဖွဲ့ကဝင်ရောက်ရှင်ပြိုင်ခဲ့ပြီးအဲ့ဒီထဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်နေရာ80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်ခင်ဗျာ
2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာချင်းပါတီတွေအကွဲကွဲအပြားပြားရှိခဲ့ရကအခုဆိုရင်ချင်းပါတီတွေတပါတီတည်းအဖြစ်ပူးပေါင်းလိုက်ကြပြီးလာမယ့်2020ရွေးကောက်ပွဲအတွက်ဘယ်လိုပြင်ဆင်နေကြသလဲဆိုတဲ့အကြောင်းကို VOA သတင်းတော့နိုင်ကွန်းအိမ်ပြောပြခဲ့တာဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးကိုဆွေးနွေးကြမလဲကြည့်အောင်ပ
ါ။ရရှိများရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ထိတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲတည်မြဲရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923329999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသားဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။
စနေည view ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာဆွေးနွေးကြင်သူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကိုစနေနေ့ည9:00မတိုင်ခင်မှာအရောက်ပေးပို့ကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ပြကြပါတယ်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ် VOA Plugin အစီအစဉ်မှု Greta Van Susteren ကကမ္ဘာရေးရာကိစ္စရပ်တွင်နဲ့ပတ်သက်ပြီးတွေးဆုံမေးမြန်းထားတာတွေကို VOA သတင်းတော့ Elizabeth Chenoff ကတင်ဆက်ထားပါတယ်ဒါကိုကိုအောင်ကပြောပြမှာပ
ါဒီသတင်းမှတ်တွင်ကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာရေးရာတွေနဲ့ပတ်သက်ပြီးအကျဉ်းအင်းနဲ့ပြောဆိုဆွေးနွေးနေကြပါတယ်မကြသေးခင်ကမြောက်နယ်တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေတွေးဆုံဆွေးနွေးနိုင်ခဲ့တာကြောင့်လဲကိုရီးယားအရေးနဲ့ပတ်သက်ပြီးတော့ပြည်လည်းမဲ့လက္ခဏာတွေတွေ့နေရတာပါမကြခင်မှာလဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်တွေ့ဆုံနိုင်ဖို့ကြိုတင်ညှိနှိုင်းနေကြပါတယ်နျူကလ িয়ার အရေးဟာလဲကုလသမဂ္ဂမှအဓိကပြောဆိုနေရတဲ့အကြောင်းအရာတစ်ရပ်ဖြစ်နေပြီး အီရန်နဲ့အမေရိကန်ဟာအပြန်အလှန်ပြစ်ဖို့နေကြပါတယ်ဒီနှစ်မေလအတွင်းအီရန်နျူကလ িয়ার အရေးသဘောတူညီချက်ကနေအမေရိကန်ဟာနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်အပေါ်ပိတ်ဆို့တံခတ်မှုတွေပြန်ချမှတ်လိုက်တာကြောင့်ပြည်လည်းမဲ့လက္ခဏာမတွေ့ရသေးဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်မူဝါဒရေးရာချန်ပီအဖွဲ့ Hexen Institute က Mike Prejean က
It's still difficult. There's ways to skirt
sanctions. ဒါကြောင့်ဒဏ်ခမှုတွေကိုလည်းရှောင်ကွင်းသွားနိုင်တာကြောင့်တိတ်မလွယ်လှပါဘူး။တရုတ်တို့ရုရှားတို့ကအဲ့ဒီလိုမျိုးတိတ်ကျွမ်းပါတယ်။ဥရောပနိုင်ငံတွေကလည်းအမေရိကန်ဒေါ်လာနဲ့ Swift ကုတ်သုံးကြတော့အဟန်တာဖြစ်စေပါတယ်။တချို့အစိုးရကုမ္ပဏီတွေနဲ့ Public ကုမ္ပဏီတွေကလည်းဘယ်သူမှမသိဘူးဆိုရင်အီရန်နဲ့စီးပွားရေးလှုပ်ချင်ကြပါတယ်။
ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့လေဦးစားပေးဆွေးနွေးကြပါတယ်။ TV အဆုံနာယောဂဖြစ်ခဲ့ဘူးသူ2018တောင်အာဖရိကအလှမဲ Tamarin Green က
တာအဂလီဒီဇီးစ်ပီပယ်သင့်ဒက်ယူဟက်တ
ူ HIV ယောဂပိုးရှိလို့အဆုံနာယောဂဖြစ်တယ်လူတွေကထင်ထားကြတာပါ။တတိယနှစ်ဆေးကျောင်းသူဘဝမှာယောဂရခဲ့တာဖြစ်ပြီးတော့ဆေးပညာလေ့လာနေသူတယောက်အနေနဲ့အဲ့ဒီလိုပြောကြတာတွေဟာရေးမကြည့်ဘူးလို့ထင်ထားပေမဲ့လူတွေကကိုယ့်ကိုဝိုင်းကျင်ထားမှာကိုတော့စိုးရိမ်မိပါတယ်။
သမရကရောမလာနီးယားထရက်မှာလဲကုလအထွေထွေညီလာခံကိုတက်ရောက်နေပြီးနောက်လာမှာအာဖရိကကိုသွားမှာဖြစ်တယ်လို့ကြေညာသွားပါတယ်ခင်ဗျာ
ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေဘာတွေဆွေးနွေးကြသလဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့ကိုအောင်ပြောပြသွားတာပါခင်ဗျာအခုတခါအမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်အမေရိကန်သမ္မတဒိုနယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကိုဝေဖန်လိုက်ပြီးတရုတ်နိုင်ငံဟာလဲအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်နေတယ်လို့ဆွဆွဲပြောဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကို၃ရက်ကြာတက်ရောက်ခဲ့ပြီးတဲ့နောက်ဗိုလ်ထုနေကနယူးယောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။ VOA သတင်းတော့ Mike O'Sullivan ပေးပို့တဲ့သတင်းလွှာကိုတော့ကိုရန်နိုင်ကတင်ပြမှာဖြစ်ပါတယ်
။ဂုံသွေးဆွေးနွေးမှုတွေမှာအမေရိကန်ကအသာစီးရလာနေတာနဲ့အမေရိကန်ရဲ့ကြိုးစည်းပွားကိုကာကွယ်ဖို့အတွက်သမ္မတထရမ့်ကဂုံသွေးကွန်တွေကောက်လာနေတဲ့ပုံမှာတရုတ်နိုင်ငံကမကြေမနက်ဖြစ်နေတယ်လို့သမ္မတထရမ့်ကသတင်းတောက်တွေနဲ့ဆက်ဆက်ပါပါအချင်းတော်ကြားတွေးဆခဲ့တဲ့အတွင်းမှာပြောလိုက်ပါတယ
် They would like to see me lose an election because they've never been challenged like this but I want to open
သူကကျွန်တော်ကိုရွေးကောက်ပွဲမှာရှုံးစေချင်နေပါတယ်ဘာကြောင့်လဲဆိုတော့သူတို့ကဘယ်တော့မှအခုလိုမျိုးစိန်ခေါ်ကဲဆန်းတာမျိုးမလုပ်ခဲ့တာကြောင့်ပါဒါပေမဲ့ကျွန်တော်အနေနဲ့တရုတ်နိုင်ငံကိုကျွန်တော်ရဲ့လေသမားတွေစက်မှုလုပ်ငန်းရှင်တွေနဲ့စီးပွားရေးကုမ္ပဏီတွေနဲ့ဆက်သွယ်ပေးဖို့လမ်းဖွင့်ပေးချင်ပါတယ်
ဒါပြင်ဗိုလ်ထုနဲ့စောပိုင်းကလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာ2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုလည်းသမ္မတထရမ့်ကထပ်ပြီးတော့ဝေဖန်လိုက်ပါတယ်။သမ္မတထရမ့်ကဒီသဘောတူစာချုပ်ဟာပြည့်စုံမှုမရှိဘူးဆိုပြီးတော့အမေရိကန်ကပြီးခဲ့တဲ့မေလမှာဒီသဘောတူစာချုပ်ကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဆွေးနွေးမှုကအပြုသဘောဆောင်ပြီးတော့နောက်ထပ်ဆွေးနွေးမှုလုပ်ဖို့စီစဉ်နေတယ်လို့လည်းပြောလိုက်ပါတယ
်။ But he wants to make a deal and I'd like to make a deal. We actually have a very good relationship.
သူဘက်ကလည်းအပေးအယူသဘောတူညီမှုတစ်ခုလုပ်ချင်တယ်လို့ကျွန်တော်ဘက်ကလည်းအလားတူပါကျွန်တော်တို့နှစ်ယောက်ကြားမှာအလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိပါတယ
်။ဒါပြင်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြည်စင်းတင်သွင်းခံရတဲ့ Brett Kavanaugh ကိုသူတို့ဘက်မှလိမ်မိုင်းဆိုင်ရာအရာစော်ကားနောက်ဆက်ခဲ့တယ်ဆိုပြီးတော့ဆွဆွဲခဲ့တဲ့အမျိုးသမီးရဲ့အနေနဲ့လဲအထက်လွှတ်တော်မှာထွက်ဆိုကြားနာခွင့်ရမှာဖြစ်တယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ
်။ They're giving the women a major chance.
အထက်လွှတ်တော်ကအဲ့ဒီအမျိုးသမီးတွေကိုပြောဖို့အခွင့်အရေးကြီးတရားပေးထားပါတယ်။
သမ္မတထရမ့်ကယာရုကနေဖြုတ်ခံရမယ်လို့သတင်းထွက်နေတဲ့အမေရိကန်ဒုတိယရှေ့နေချုပ် Rod Rosenstein နဲ့လည်းတွေ့ဆုံသွားဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့နေရာမှာ Mr. Rosenstein ဟာအဓိကကြားတဲ့ပုံကိုယ်တူလည်းဖြစ်ပါတယ
်။ But my preference would be to keep him and to let him finish up.
ကျွန်တော်ဘက်ကတော့သူ့ကိုဆက်ထားဖို့လိုလားပြီးတော့ပြီးအောင်လုပ်သွားစေချင်ပါတယ်။
သမ္မတထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားတို့ကြားမှာဘာမှပူးပေါင်းကြံစည်ခြင်းမရှိခဲ့ဘူးလို့ပြောကြလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒိုနယ်ထရမ့်ကကမ္ဘာရေးရာတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေကိုအလားအလာတွေကိုကိုရန်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်မြို့ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 15453ညလိုင်းနိုမီတာ32 kHz 11803ညလိုင်းနိုမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဟိုတိုင်းသားတွေဘက်ကပေါ့နော်ကျွန်တော်တို့စွန့်လွှတ်ချက်တွေခိုင်မာဖို့အတွက်အားလုံးကနေပြီးတော့မှဟိုအမြဲတမ်းတွေးဆစွန့်လွှတ်ပြီးတော့မှယက်တိချက်နော်အတူအောင်ကျွန်တော်တို့လုပ်ရမယ်ဆို
နောက်ပိုင်းမှာတင်ဆက်သွားမယ့်တိုင်းရင်သတင်းလွှာမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စွန့်ပစ်ခံကလေးငယ်လျှော့ချရေးအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာစွန့်ပစ်ခံရင်ဝင်မဲ့ကလေးငယ်တွေတိတိတောသာတိုးပွားလာနေတာမို့လျှော့ချနိုင်ရေးကအရေးကြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့အကြောင်းအရာတွေကြောင့်စွန့်ပစ်ခံရတဲ့ရင်ဝင်မဲ့ကလေးငယ်တွေများပြားလာနေရတာပါလေလျှော့ချနိုင်ရေးအတွက်ကဘာတွေအဓိကလှုပ်ဆောင်မှုလိုပါသလဲဒီအကြောင်းမြန်မာနိုင်ငံရင်ဝင်မဲ့ကလေးငယ်များလျှော့ချရေးနဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေအတွင်းမှူးသာဖာမီယက်ထူးကုအငိမ့်စားပမောက္ခဒေါက်တာမြတီရာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်โอเคသာဖာမီယက်ထူးကုဆရာဝန်ကြီးပမောက္ခဒေါက်တာမြတီရာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီရင်ခွင်မဲ့ကလေးပေါ့နော်ဒီစွန့်ပစ်ခံတဲ့ကလေးတွေဖြစ်နေတဲ့အနေထားဘယ်လိုရှိလဲဆက်မလဲ
စွန့်ပစ်ခံကလေးပေါ့တနည်းအားဖြင့်ရင်ခွင်မဲ့သွားတဲ့ကလေးတွေကပမာပြည်မှာအခုနှစ်ပိုင်းနေမှာအတိအကျတာတာများပြားလာပါတယ်စဉ်းကန်းအားဖြင့်ကျွန်တော်တို့အတိအကျတော့မသိနိုင်ပါဘူးဘာလို့လဲဆိုတဲ့အခါကျတော့ဖြေုံနေမှာစွန့်ပစ်တာရှိတယ်လို့ရက်ွက်တီထဲမှာစွန့်ပစ်တာနောက်ပရာဟိတကီဟာရီမှာစွန့်ပစ်တာနောက်ဖုံးကြောင်းနေမှာသွားဆုံးပြစ်တာပေါ့နော်အဲ့လိုမျိုးရှိရအောင်ကျင်းငင်းနိုင်ရပြီးတော့ခက်ခဲပါလေဒါပေမဲ့ညားပြားလာရေးဆိုတာတော့ဒီကြတဲ့လောက်ပါပဲရှင
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီညားပြားလာတဲ့ရင်ကွယ်မဲ့ကလေးတွေပေါ့နော်ကုညီပေးနိုင်ရေးအတွက်ဘလို့အချက်တရအဓိကလှုပ်ဆောင်ပေးဖို့အရေးကြီးမလဲဆရာမကြီ
းရင်ကွယ်မဲ့ကလေးတွေဒါမှမဟုတ်ဆုံးပြစ်တဲ့ကလေးရော့ကြသွားဖို့ဆိုတာမလိုချင်သေးတဲ့အချိန်မှာအဆင်သင့်မဖြစ်သေးတဲ့အချိန်မှာသာသမီဒီဟာအောင်လို့ခုအရေးကြီးပါတယ်။အော်ဒီကလေးလေးတွေကိုဆွန့်ပစ်လိုက်ကြတယ်ဆိုတဲ့အဓိကအကြောင်းရင်းကခုနပြောတဲ့မလူချင်းလေးတဲ့အချိန်မှာကိုဝင်ရသွားတာပေါ့လေ။ဒါပေမဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။အဲ့ဒါတွေကတော့ဟိုစိတ်မများဘောလေ။တိုးတော်လေဒါတွေကလည်းဖြစ်ပါတယ်။အဲ့ဒါတွေကတော့ပြည်ရင်းဆက်ပေါ့ပြည်ရင်းမှာတိုက်ပွဲတွေဖြစ်ကြတဲ့အခါမှာမိဘတွေစုံပါသွားတဲ့အခါမှာကလေးတွေကရင်ကုန်မဲ့ပြီးကြံရတာရှိရဲ့ပေါ့။ပြောမယ်ဆိုရင်တချင်တော့နာဂစ်ဖြစ်တဲ့အချိန်တဘာဝဘေးအန္တရာယ်ဖြစ်တဲ့အခါမှာမိဘတွေပါသွားပြီးကလေးတွေကျန်နေတာလေရင်ခွင်မဲ့တွေဖြစ်သွားကြပါတယ်ဒါတွေကတော့အမြဲတမ်းကြီးဖြစ်နေတာမဟုတ်ဘူးပေါ့လေနောက်တစ်ခုကတော့ပါလို့ဆိုရင်မိဘနှစ်ပါးလုံးကမူရစီပါတွေဆွဲပြီးတော့ကလေးတွေကိုဆွန့်ပစ်လိုက်ကြတယ်ဒါတွေကတော့အတိအကျအချက်တော့မဟုတ်ဘူးပေါ့လေအဲဒါပေမဲ့ဒါတွေကလေကျမတို့တန်းကြီးရဲ့တချို့သောနေရာတွေမှာပေါ့အတိအကျကြတဲ့အချက်ဖြစ်ပါတယ်ဒါတိုင်းပြည်လုံးအတွက်အတိအကျမချပြီးနဲ့တချို့နေရာတွေဥပမာဆိုလို့ရှိရင်တိုက်ပွဲဖြစ်နေတဲ့နေရာတွေဒါမှမဟုတ်လို့ရှိလို့ရှိရင်ဒီနာတော့ကဈေးကြီးကအတိအကျပြဿနာမူရစီပွားအတိအကျပြဿနာဖြစ်နေတဲ့နေရာတွေမှာစွန့်ပစ်ခံကလေးတွေကဒါရင်းနဲ့ဆက်နွယ်နေတာသိရပါတယ်။ဒါကြောင့်မို့လို့ကျမတို့ဘာတွေလုပ်ရကြလဲလို့ဆိုတော့ဒီစွန့်ပစ်ခြင်းကိုကျင်းဝေးကြဖို့အတွက်အတိအကျအကြောင်းရင်းဖြစ်တဲ့မလူကျင်တဲ့အချိန်မှာကိုယ်ဝင်နေရအောင်ဆိုပြီးတော့ပြည်သူလူထုကြီးကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်ပေါ့ယောက်ျားမိန်းမအကုန်လုံးရုပ်ဆက်ပွားကျမ်းမာရေးအသိပညာတွေရှိဖို့တဲ့ကိုကျမတို့ရုပ်ဆက်ပွားကျမ်းမာရေးအသိပညာတွေလုပ်ငန်းတွေလုပ်နေပါတယ်။အဲ့တော့အဲ့ဒီမှာလည်းကျမတို့တိုင်းပြည်ကကျမတို့ရဲ့ရည်ကြီးမှုရပေါ့ဒီရုပ်ဆက်ပွားကျမ်းမာရေးနဲ့ပတ်သက်လို့ဒီတင်ကြားတာဒီမိဘတွေကလည်းမတင်ကြားကြဘူး။ဒ ချို့ကလည်းအဲ့တင်ကြားတာကကလေးတွေကိုစိတ်လှုပ်ရှားအောင်ပူလုပ်တယ်လို့ယူဆတယ်။အဲကျောင်းကြီးမှာမျိုးဆက်ပွားကျမ်းမာရေးတင်လို့လေးစူးစမ်းခဲ့တယ်။ဒါပေမဲ့လည်းစိတ်မအောင်မြင်ခဲ့ဘူးပေါ့လေ။ဒါကြောင့်မလို့ကျမတို့အထူးကမျိုးဆက်ပွားကျမ်းမာရေးအသိပညာတွေအားလုံးသိရှိဖို့ဆိုတဲ့ဟာလုပ်ငန်းစဉ်တရားဖြစ်ပါတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့အဲ့ဒီလုပ်ငန်းစဉ်မှာအဓိကပြည်သူတွေအနေနဲ့ပေါ့နော်သိတင်သိတိုက်တဲ့အရေးကြီးဆုံးအချက်ဆိုရင်ဆရာမဘယ်အချက်ကိုထောက်ပြမလဲ
။အရေးကြီးတဲ့သိတင်သိတိုက်တဲ့အချက်ကတော့အမျိုးသားနဲ့အမျိုးသမီးအဲဆက်ဆံတဲ့အခါမျိုးမှာအချိန်ကြီးကိုယ်ဝင်ရတတ်တယ်ဆိုတာကိုသူတို့သိဖို့အရေးကြီးပါတယ်။တချို့ကခါတလီလောက်ပဲမဖြစ်လောက်ပါဘူးလို့ထင်ပြီးတော့ကြာသွားကြတယ်နိ။ဒါကြောင့်မလို့ဘယ်လိုပဲဖြစ်ဖြစ်အပြူဝဆဝင်ပြီးဆိုတဲ့အချိန်ကဆလို့အင်အားဆက်ဆံလို့ရှိရင်ကိုယ်ဝင်ရတတ်တယ်ဆိုတာကိုသိဖို့အရေးကြီးပါတယ်ဒုတိယအချက်အနေနဲ့ကတော့ဒီလိုကိုယ်ဝင်မရရအောင်ကျမတို့သားဆက်ချာနီးလန်းနေမျိုးစုံရှိတယ်ဒါတွေကိုအသုံးပြုလို့ရတယ်ဆိုတာကိုလည်းသိဖို့လိုပါတယ်နောက်တစ်ခါအဲ့သားဆက်ချာနီးလန်းနေမသုံးမရင်းနဲ့ဆက်ဆံမိရင်တော့မှနောက်တစ်ခါကျလိမ့်ပိုင်းဆိုင်ရာအကျန့်ဖြစ်ခြင်းခံရတဲ့အခါမှာပေါ့နော်အရေးပေါ်သားဆက်ချာနီးဆိုတဲ့နီးရရှိတယ်ဒီနီးလန်းနေနဲ့အဒီဆက်ဆံမိပြီးတော့ငားရဲ့နေမှာတရေတာတအိမ်မှာတွေ့တဲ့အတွက်ကြောင့်ဒီကာလလေးမှာအရေးပေါ်သားဆက်ချာနေတုံးလို့ရတယ်ဆိုတဲ့ဟာလေးတွေကိုသိဖို့အရေးကြီးကြည့်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ပထမဆုံးဒီသားဆက်ချာနေတွေကိုဟိုအရေးကြီးဆုံးအချက်လေးတွေကိုရှင်းပြပေးလို့ရမှာဆရာမရေ
အော်သားဆက်ချာနေရတကယ်တမ်းတော့အများကြီးရှိပါတယ်နော်ပုံမုံပါတဲ့တောက်ဆီးတွေထိုးဆီးတွေနောက်လမောင်းထဲမှာထည့်တဲ့ပစ္စည်းတွေနောက်ကတအိမ်ထဲမှာထည့်တဲ့ပစ္စည်းတွေဒီမျိုးစုံအများကြီးရှိပါတယ်အဲ့ဒီမိမိလန်းနေတွေကနေပြီးတော့မှပြည်သူလူထုအားလုံးကမိလန်းနေအတီးတီးကိုကိုယ်တိုင်ကိုကြစိတ်တိုင်းကြရွေးချယ်ပိုင်းခွင့်ရှိပါတယ်ကိုထူထောင်မဲ့မိသားစုတစ်ခုကနေရောက်ပြီးတော့ဘလောက်ချာပြီးယူနေဆိုတာကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ကြည့်လို့ရပါတယ်ဒါပေမဲ့မိလန်းနေအများကြီးရှိတယ်ဒီမှာကိုနဲ့ဘယ်မိလန်းနေကျမကြီးအားဖြင့်မတင်တော်ဘူးတင်တော်တယ်ဆိုတာကတော့ဆရာဝန်ကသတ်မှတ်ပြရပါတယ်ကျမ်းစာဝင်တဲ့တိုင်းမျိုးလိုပါတယ်။အကျဉ်းပြောမယ်ဆိုလို့ရှိရင်ကျမ်းမာရေးကောင်းနေတဲ့သူတွေအတွက်ဆိုလို့ရှိရင်နီလန်းအာလုံးကြီးပြားကအဆင်ပြေပါတယ်။ဒါပေမဲ့ဒီနီလန်းကြီးတစ်ခုချင်းတစ်ခုချင်းစီမှာကောင်းတာရှိတယ်လို့ဆိုတာလေးရှိတယ်။ဒါကြောင့်မလို့ကောင်းတယ်၊ဒါကြောင့်မလို့ဆိုးတယ်ဆိုတဲ့အကျိုးအကြောင်းလေးတွေလည်းရှိတယ်။ဆိုတော့ဒီဟာလေးတွေကိုတစ်ခုချင်းစီရဲ့အကြောင်းလေးတွေကိုသိလို့ရှိရင်သူတို့ရွေးချယ်တတ်ပါတယ်။ဥပမာဈေးဝယ်တယ်လို့ပြောဒီပစ္စည်းရဲ့ဘလောက်ကောင်းနေမကောင်းဘူးစူးစူးပါလေးတွေရှိနေဥမာရှင်းရဲ့ဟင်းပြီးပဲဆိုပါဆိုစုံစုံရဲ့စာရင်ဘလို့ရတာရှိနေရှင်းနေတဲ့စာရင်ဘလို့ရတာရှိနေသူတို့ရဲ့ကောင်းတာဆိုးတာသူတို့ရဲ့တန်ဖိုးစည်းကြည့်တာမကြည့်တာအဲ့ပုံမူတည်ရောကိုကြိုက်တာကိုကိုရွေးချယ်လို့လိုပါတယ်ဒီသားဆက်ချာနီးလန်းနေလေကိုနဲ့တင့်တော်တာမတင့်တော်တာပြီးတော့ဒီမှာသူ့ကြောင့်ဖြစ်နိုင်တဲ့စူးစူးလေးတွေဥမာရာဒီလိုင်းများတတ်တယ်နေသွားတတ်တယ်ပုံမှန်မဲဆင်းတတ်တယ်ကမ္ဘာကြီးလိုင်းတိုက်တက်တယ်နော်စူးစူးကောင်းကျိုးလေးတွေကိုသိပြီးတော့အဲ့စူးစူးကောင်းကျိုးလေးတွေနဲ့ကိုယ်နဲ့အဆင်ပြေနေပြီးကိုယ်စိတ်တိုင်းကျရွေးချယ်ပြီးတော့ယူလို့ရှိရင်ဆွဆွနေနေသုံးဖြစ်ပါတယ်ဆရာဝန်ဆရာမဒါဘူးသုံးလို့ဆိုပြီးပြောလိုက်ရင်တို့တိုက်ချင်မှကြိုက်မယ်တို့နဲ့လည်းအဆင်ပြေချင်မှပြင်မယ်ဒါကြောင့်ကျွန်မတို့ကအခုဖြစ်မှာသားဆက်ချာနီးလန်းတွေရဲ့အကြောင်းကိုသိဖို့လို့ကိုယ်တိုင်းဒီကရွေးချယ်ဖို့လို့စိတ်တိုင်းကျရွေးချယ်ပြီးတော့သုံးသပ်ဖို့လိုပါတယ်ဒါကြောင့်ဒီသားဆက်ချာနီးလန်းတွေကတစ်ခုချင်းစီရဲ့အကြောင်းကိုသိဖို့ဒီဆရာဝန်တယောက်နေနဲ့ဒီပညာအရာသိတာမျိုးမဟုတ်ဘဲနဲ့တာမန်သူတယောက်နေနဲ့ဒီရင်ထိုက်တာလေးကိုသိဖို့ကျွန်တော်ကအသိပညာပေးလို့တူအပ်တာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ဥဝင်းမင်းအစည်းအဝေးထုတ်လွှင့်တဲ့ကျန်းမာရေးအစည်းအဝေးအပြီးမှာတော့အခုတခါဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ယူနန်ပြည်နယ်တိုးတက်ဖွံ့ဖြိုးနေတာကိုအခွင့်ကောင်းယူပြီးမြန်မာစီးပွားရေးလုပ်ငန်းတွေကြီးထွားလာအောင်ဘယ်လိုလုပ်သင့်တယ်လဲဆိုတာကိုဥအောင်ခင်ကသုံးသက်တင်ပြထားပါတယ
်။မြန်မာယူနန်ကုံတွယ်ရေးမြင့်တင်ဖို့အတွက်မြန်မာအစိုးရကုံတွယ်ရေးဌာနနဲ့ယူနန်ပြည်နယ်အစိုးရတို့လွန်ခဲ့တဲ့မေလကနားလည်မှုစာရင်းလွှာလက်မှတ်ရေးထိုးကြပါတယ်။မြန်မာဘက်ကလေယာထွက်ကုန်တွေကိုတင်ပို့ပြီးစက်မှုပစ္စည်း၊ရက်စက်ပစ္စည်းနဲ့သံမဏိပစ္စည်းတွေတရုတ်စီကတင်သွင်းဖို့ဖြစ်ပါတယ်။နိုင်ငံကုံတွယ်ရေးဟာ2017မှာဒေါ်လာတန်း9000ရှိရာက2018-18ဘန်ဒါနှစ်မှာ lan ta taung ta taung thi tu wa la ba de ne sat kong twe yi ma do myama bek ka tin pu da ha yunan bek ka tin twin da de pu mya ni ba de lu yi 48 tan chi de yunan pi ne ye si bwa yi ha myama de 40 lao pu pi chi ma de lu si bwa yi pinya shin twe ka kaman ja ba de yunan ha emin chi naingan twe atwe zai kwet kaung ta khu phit ba de တရုတ်ပြည်မှာလူလက်တန်းစားဥယျာဉ်တန်း400ကျော်တိုးပွားလာလို့ဝေအားများလာတာကိုရောင်းလိုအားကမလိုက်နိုင်ပဲဖြစ်နေရတယ်လို့တရုတ်သမ္မတစီးပွားရေးအကြံပေးလူဟဲကမနစ်နှစ်ဆန်းပိုင်းကဒေဗော့စ်ကမ္ဘာစီးပွားရေးဖိုရမ်မှာပြောတော်ပါတယ်တူးချင်းဝင်ငွေတိုးပွားလာတဲ့အလျောက်
39,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,
တာနဲ့ခိုးကြီးခုဘူတို့ကဆိုပါတယ်တတိဝလံစိုက်ပျိုးပြီးနိုင်ငံသားကိုရောင်းချတာဟာထိုင်းနဲ့ဗီယက်နမ်မှာလူရိုးလုံစင်ဖြစ်နေတာကြားလာပါပြီအရင်အနည်းနဲ့လှူအားစိုက်ထုတ်ရတာများသလိုအတတ်ပညာလည်းလိုအပ်ပြီးအမျက်စွန်းများတဲ့လုပ်ငန်းဖြစ်ပါတယ
်ဒါကြောင့်မို့တတိဝလံစိုက်ပျိုးရေးဟာဆင်းရဲမှုညှင်းနှဲအောင်လုပ်ရမှာထိရောက်တယ်လို့ယူဆကြပါတယ်တတိဝလံဟာပျက်စီးလွယ်တာမို့ဈေးကွက်ထဲမြန်မြန်ရောက်ဖို့လိုပါတယ်ကောက်ပဲတင်းတန်လို့ဈေးနှုန်းတည်ငြိမ်မှုနည်းတာမို့ထုတ်လုပ်သူနဲ့ဝယ်သူကန်ထရိုက်သဘောတူချက်ရယူပြီးစိုက်ပျိုးတဲ့နည်းကိုဒီလုပ်ငန်းမှာသုံးတတ်ပါတယ်ဝယ်သူအစင်းသေးရှိနေတော့စိုက်ပျိုးသူစိတ်မပူရတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အခုခေတ်မှာတတိဝလံမပျက်စီးအောင်အေးခံပြီးတည်ယူပို့ဆောင်တဲ့အတတ်ပညာရှိလာတာကြောင့်အနည်းအဝေးဟာပြဿနာမဟုတ်တော့ပါဘူးဥပမာဖိလစ်ပိုင်နိုင်ငံကငပြောသည့်အများအပြားတင်သွင်းတဲ့တရုတ်ဟာအလွန်အမင်းကွာဝေးတဲ့တောင်အမေရိကတိုက်ကငပြောသည့်ကိုတင်သွင်းလာတဲ့အခါဖိလစ်ပိုင်ကတင်သွင်းမှုကိုလျှော့ချလာတာတွေ့ရပါတယ
်မြန်မာကတော့နေဆက်ကွန်သွယ်ရေးကိုအားကိုးတာမို့ထိုင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့နေဆက်ကွန်သွယ်ရေးသဘောတူညီချက်တွေလုပ်ထားပါတယ်နေဆက်ကွန်သွယ်ရေးစခန်း16ခုရှိပြီးမူးဆဲလွဲကျဲကမ်ပိုက်တီနဲ့ချင်းရွှေဟော်ဟာယူနန်မြန်မာကွန်သွယ်ရေးစခန်းတွေဖြစ်ပါတယ်မြန်မာဘက်ကစိုက်ပျိုးရေးလေယာထွက်ကုန်ရေနံနဲ့သဘာဝတန်းွေယူနန်ပြည်ကိုတင်ပို့ပါတယ်တံပိုးမြင့်ထားတဲ့ကုန်ပစ္စည်းမထုတ်လုပ်နိုင်တဲ့အတွက်နိုင်ငံခြားကုန်သွယ်ရေးမှာမြန်မာဘက်ကအမြဲတမ်းလုံငွေပြနေပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့တရုတ်ဘက်ကအကြံပေးထားပါတယ်။ယူနန်မန္တလေးရန်ကုန်ကြောက်ဖြူပါဝင်တဲ့စီးပွားရေးဇင်းကြံဖြစ်လို့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်ဖြစ်ပါတယ်။မြန်မာခေါင်းဆောင်ဘိုင်းကလည်းသဘောတူထားပါတယ
်။လွန်ခဲ့တဲ့ဇွန်လကကျင်းပတဲ့ကုမင်ကုန်စည်ပြပွဲမှာကမ္ဘာအရရကကုမ္ပဏီတွေပြန်ကား8500မှာသူတို့ရဲ့ကုန်ပစ္စည်းနဲ့အတက်ပညာကိုပြသကြပါတယ်။ဒီထက်မှာတရုတ်ကုမ္ပဏီက60ရာခိုင်နှုန်းနိုင်ငံခြားကုမ္ပဏီက40ရာခိုင်နှုန်းပါဝင်ပါတယ်။တိုးတက်ဖွံ့ဖြိုးမှုနည်းဝါးတဲ့ပြည်နယ်တွေထဲမှာယူနန်ပါဝင်နေပြီးမြဲတရုတ်ပိုလန်ကြောင့်စီမံကိန်းမှာအဓိကကျတာကြောင့်ယူနန်ပြည်နယ်စီးပွားရေးအားကောင်းအောင်လုပ်ဖို့ရည်ရွယ်ပါတယ်။တရုတ်ပြည်ရဲ့ကျေးလက်ဆင်းရဲသားဥယျာဉ်တန်းတရာရှိရာကလွန်ခဲ့တဲ့9နှစ်အတွင်းမှာတန်း30အထိလျော့သွားတယ်လို့သိရပါတယ်။ဆင်းရဲမှုနေပါရေးကိုတရုတ်အစိုးရဦးစားပေးလာတာဟာယူနန်နဲ့ပတ်ဝန်းကျင်မှာအကျိုးသက်ရောက်ပြီးရင်းနှီးမြှုပ်နှံမှုတိုးပွားလာနိုင်ပါတယ်။ယူနန်သားတရုတ်တွေငွေရင်းစိုက်ထုတ်ပြီးကချင်လူမျိုးပိုင်အဖြစ်အမိခံလုပ်ကိုင်နေတဲ့ခြံလုံငန်းတွေရှိပါသေးတယ်။ယူနန်ပြည်နယ်မှာကချင်မျိုးနွယ်2သိန်းကျော်ရှိတာမို့ဒါလိုအလွယ်တကူပုံမှရိုက်နိုင်တာဖြစ်ပုံရပါတယ်။အရင်ကလဲဆင်းရွှေလီတရုတ်စပားကိုနေဆက်ဒေသမှာတရုတ်ကုမ္ပဏီတွေကစိုက်ပျိုးမှုပါလေ။ယူနန်ရဲ့ဖွံ့ဖြိုးတိုးတက်ရေးမှာမြန်မာကအဖြစ်ခံသဘောနဲ့ပါဝင်လာတာကိုအခွင့်ကောင်းလို့မြင်ပြီးမြန်မာလုပ်ငန်းကိုတိုးတက်ဖွံ့ဖြိုးအောင်လုပ်တင်တယ်လို့ယူဆသူတွေလည်းရှိပါတယ်ခင်ဗျာ။
ဝန်ကင်းရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာချုပ်ရဲစေးလို့လွတ်မြောက်လာတဲ့လူငယ်ရှစ်ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်။လာမယ့်ဇာဖြတ်ရွေးကောက်ပွဲအတွက်စီယုံရေးဆင်းတဲ့ကြားကောင်းပါတီကိုယ်စားလှယ်အဖွဲ့နောက်ဆက်ချင်းခံရတယ်ဆိုတာနဲ့နှစ်၁၀ရာစုပင်လုံးစတုဒ္ဒအကျင့်အစည်းအဝေးမကျင်းပမီမှာမွန်လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုထပ်မံကျင်းပသွားဖို့မွန်နိုင်ငံရေးပါတီတွေကနေဆုံးဖြတ်ခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့ကစက်တင်ဘာလ24ရက်နေ့ကချုပ်ရစေလို့လွတ်မြောက်လာတဲ့လူငယ်10ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်သူတို့10ဦးမှာလွန်ခဲ့တဲ့ဇန်နဝါရီလကမြောက်ဦးမြို့မြို့နယ်အထွတ်တွေအုပ်ချုပ်ရေးမှူးရုံးရှိမှာလူစုလူဝေးနဲ့စီတန်းလဲလဲတဲ့အရေးခင်းကိုလုံခြုံရေးရဲတွေကပြစ်ခတ်နေနေပြီးပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှန်6-1နဲ့တရားစွဲဆိုလိုက်ပါတယ်စက်တင်ဘာလ25ရက်နေ့မနက်ပိုင်းမှာတော့သူတို့10ဦးကိုမြောက်ဦးမြို့ကိုခေါ်ဆောင်သွားပြီးနောက်ထပ်အမှုတစ်ခုနဲ့တရားစွဲဆိုဖို့စီစီနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အတွက်သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရခိုင်အမျိုးသားပါတီကဒုဥက္ကဋ္ဌရှင်နေကြီးတော်အင်းနုစိန်အပါဝင်အထောက်ကူအဖွဲ့တွေလည်းမြောက်ဦးမြို့ကိုလိုက်ပါသွားတယ်လို့ပါတီနဲ့နှိစက်တဲ့လူတွေကပြောပါတယ်
။လမ်းမဲ့ဂျက်ဖြတ်ယူကောက်ပွဲမှာမန္တလေးတိုင်းဒေသကြီးရှမ်းတိုင်းတိုင်းရေးရဝန်ကြီးနေရာရှင်ပြိုင်ဖို့စီယုံရေးဆင်းနေတဲ့ကြားကောင်းပါတီ SNLD ကိုစလဲဖွဲ့ဟာပြည်ဦးလွင်မြို့နယ်စီယုံရေးခီးစဉ်မှာနှောက်ယှက်ချင်းခံနေရပါတယ်။စက်တင်ဘာလ23ရက်နေ့ကပြည်ဦးလွင်မြို့နယ်နောင်ခမ်းကြီးကျေးရွာကိုစီယုံရေးဆင်းရမှာရက်ွက်အုပ်ချုပ်ရေးမှူးကကြိုဆိုတဲ့လူတွေကိုအုပ်စီဘုံမောင်းမသိဖို့တားမြစ်တာဓာတ်ပုံဝင်ရိုက်တာရှိတယ်လို့စီယုံပီစီတဲ့ချိန်မှာလည်းအင်ရှင်ကိုဖုံးဆက်ခေါ်မှုတွေပြုလုပ်ခဲ့ပါတယ်။ဒီဖြစ်စဉ်ဟာမဲဆန္ဒရှင်တွေကိုတစ်ဖက်နဲ့ချင်းချောက်တာဖြစ်လို့ခရိုင်ရွေးကောက်ပွဲကော်မရှင်စီကိုအကြောင်းကြားထားတယ်လို့ SNLD ပါတီပြောခွင့်ရဆိုင်းလိပ်ကပြောပါတယ်။
မွန်ပြည်နယ်တထုံမြို့လက်အင်းရက်ွက်မှာငွေစက်ကူအတုပြုတ်လုတ်သူနှစ်ဦးနဲ့အတူတတောင်းတန်ငွေစက်ကူအတုစက်သိန်း1,100ကျော်ဖမ်းဆီးရမိတယ်လို့တထုံခရိုင်မြို့မရဲစခန်းကစခန်းမူတုရဲမှုမောင်မောင်ကပြောပါရယ်စက်တင်ဘာလ24ရက်နေ့ည9နာရီခွဲအချိန်မှာတထုံခရိုင်ရဲတပ်ဖွဲ့မှုခင်းနေနေရေးဌာနတပ်ဖွဲ့ဝင်တွေကတတိယအရာတထုံမြို့လက်အင်းရက်ွက်ကနေအိမ်ကိုဝင်ရောက်ရှာဖွေရမှာတတောင်းတန်ငွေစက်ကူအတု12,545ရွက်နဲ့ငွေအတုပြုတ်လုတဲ့ဆက်ဆက်ပစ္စည်းတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ငွေအတုပြုတ်လုရမှာဖမ်းမိတဲ့လူနှစ်ဦးကိုတထုံမြို့မှရဲစခန်းမှာပဆောက်ခွန်ကုန်းငါမြင်းဆောင်2018မြန်မာနိုင်ငံတော်ဗဟိုပန်ဥပဒေပုံမှန်1395 1396 1398နဲ့အမှုဖွင့်အရေးယူထားပါတယ်။
ပြည်ထောင်စုငင်းကြရေးဆွေးနွေးမှုပူးတွဲကော်မတီ UBTJC သွေးမှုများအလို့သဘောတွေ့ဆုံတဲ့စပဝိုင်းဆွေးနွေးပွဲကိုနေပြည်တော်မှာနှစ်ရက်တာကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။လာမယ့်ပြည်ထောင်စုငင်းကြရေးညီလာခံ27ရာစုပြည်လုံးစရုပ်ဒအစည်းအဝေးကိုနိုဝင်ဘာလအတွင်းကျင်းပရန်အကြမ်းဖျင်းသဘောရှိပေမဲ့လက်ရှိချိန်ထိတော့တရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတဲ့အတွက်2018နှစ်ကုန်ပိုင်းထိငင်းကြရေးညီလာခံကျင်းပနိုင်ဖို့အလားအလာမတွေ့ရသေးဘူးလို့လည်းတိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။လက်ရှိ UBDJC ဖွဲ့မှာအစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်16ဦးရွေးကောက်ပွဲနိုင်ရနိုင်ငံရေးပါတီများကိုယ်စားလှယ်16ဦး NCA လက်မှတ်ထိုးတိုင်းဒေသနဲ့ကန်ဖွဲ့စည်းများကိုယ်စားလှယ်16ဦးပါဝင်ပြီးအသွေးမှုဖွဲ့မှာအစိုးရဖွဲ့3ဖွဲ့က9ဦးစီစုစုပေါင်း15ဦးပါဝင်နေပါတယ်
မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းကြောင့်တင်းစည်းခံရတဲ့မြေယာအများစုမှာရော့ကျေးငွေမရရှိဘူးလို့ KHRG ကရင်လူ့ခွင့်ရေးဖွဲ့ကပြောပါရယ်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ရော့ကျေးငွေပေးချေတဲ့အခါမှာသက်ဆိုင်ရာအစိုးရအာဏာပိုင်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတို့ကနေနှစ်နာသူတွေကိုဖိအားပေးမှုချင်းချောက်မှုတွေရှိနေတယ်လို့လည်းကရင်လူ့ခွင့်ရေးဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့စောဝေလေးကပြောပါရယ်2005ခုနှစ်ကနေ2018ခုနှစ်အထိဖွံ့ဖြိုးရေးစီမံကိန်းချင်းကြောင့်ပြစ်ပေါ်လာတဲ့လူ့အခွင့်အရေးချိုးဖောက်ခံနေရမှုအခြေအနေနဲ့ပတ်သက်ပြီးကရင်လူ့အခွင့်အရေးဖွဲ့ကလူထုပါဝင်ခွင့်
ွင့်မရှိတဲ့စီမံကိန်းကောင်းစဉ်နဲ့အစဉ်ခံစားသက်ဆောင်ကိုဒီလမှာထုတ်ပြန်ထားပါတယ်
။စီမီနယ်တောင်ပိုင်းပလဝမြို့နယ်ပြီးချောင်းတေရအထက်ပိုင်းငသိန်းကျေးရွာရွာသူသူဟာစက်တင်ဘာ20ရက်နေ့ကတောထဲမှာဝါဥရှာဖွေရင်မြေမြုပ်မိုင်းနင်းပြီလို့သိဆုံးသွားခဲ့ပါတယ်။သိဆုံးသူတော်ဖြစ်လိုက်တဲ့အဖော်၅ဦးတို့ဟာခရုတောင်ဆောင်တေရမှာဝါဥရှာဖွေရင်အမည်မသိအဖွဲ့ကထောင်ထားတဲ့မြေမြုပ်မိုင်းနင်းပြီလို့သိဆုံးတာဖြစ်တယ်လို့ခုမီမီဒီယာကအက်ဒီတာကိုပီတာလွယ်လူကပြောပါတယ်။အဲ့ဒီဒေတာဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်ပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့လှုပ်ရှားတဲ့နေမြေဒေတာတစ်ခုလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20ရာစုပင်လုံးစတုဒ္ဓအစည်းအဝေးမကျင်းပမီမှာမွန်လူမျိုးလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုထပ်မံကျင်းပသွားဖို့ပြီးခဲ့တဲ့စက်တင်ဘာလလယ်ကမွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီတွေနဲ့မွန်လူထုအဖွဲ့အစည်းတွေကလည်းဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကလည်းစုစည်းတင်ဆက်ထားပါတယ်
။မွန်ဦးဆောင်ဖွဲ့စည်းတွေရဲ့23ရာစုပင်လုံညီလာခံပြန်လည်သုံးတပ်ပွဲမှာမွန်ပြည်တစ်ပါတီပြည်တွင်းရေးဌာနမှဒုတိယတာဝန်ခံနိုင်ဟောင်းစားပွန်ခိုင်းကအခုလိုပဲပြောပါတယ်
။ရေးမှာဟိုလူပြောလိုက်အချိန်တူတူနဲ့အရင်လိုလောက်လာတဲ့ခါကျတော့အချက်လက်တွေအားနည်းချက်တွေရောဒီမူဝါဒအပိုင်းပါနေတာရောပေါ့နော်။အဲ့ဒါတွေရှိခဲ့တော်တော်ကဒီသုခပင်လုံးမကျင်းပခင်မှာဒီဒီမျိုးလိုက်ကိုပဲအဲဒုတိယအချိန်ကောက်ချင်းနဲ့အဲလောက်ကိုလည်းစီစဉ်ထားတယ်
တို့ပေမဲ့လည်း23ရာစုပင်လုံးစတုဌစီဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလာမဲ့ဒီဇင်ဘာလမကုန်မီမှာကျင်းပဖို့ပြောကြားခဲ့ပေမဲ့လည်းရက်တိကျတော့မတတ်မှရသေးပါဘူးတိုင်းရင်းသားစုဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးလိုအပ်တဲ့ပြင်ဆင်မှုတွေတိုင်းရင်းသားလက်နက်ကင်တွေနဲ့သိဆုံဆွေးနွေးမှုတွေပြုလုပ်သင့်တယ်လို့လည်းမွန်လူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီအတွင်းရေးမှူးမင်းအောင်ထူးကဆိုပါတယ
်ကျွန်တော်တို့ဒီမွန်ဒီတိုင်းသားတွေရဲ့အစုဖွဲ့မှလည်းပဲဒီငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှလိုအပ်တဲ့ပြင်ဆင်မှုတွေ capacity တွေဒါတွေကိုတစ်ဖက်ကလုပ်ဖို့လိုတယ်နောက်တစ်ချက်ကဟိုတိုင်းသားတွေဘက်ကပေါ့နော်ကျွန်တော်တို့ဆွေးနွေးချက်တွေခိုင်မာဖို့အတွက်အားလုံးကနေပြီးတော့မှဟိုအမြဲတမ်းတွေးဆဆွေးနွေးပြီးတော့မှယက်တိချက်နော်အတူအောင်ကျွန်တော်တို့လုပ်ရမယ်ဆိုတော့အရာမျိုးတစ်ခုနော်အဲ့ဒီဟာအတွက်လည်းဒီဘက်ကစဉ်းစားချက်နေနဲ့ရှိတော့လေ
အလားတူ23ရာစုပင်လုံးညီလာခံပြန်လည်သုံးတပ်ပွဲတွေကိုမွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီတွေနဲ့အရက်ဖက်မွန်လူမှုဖွဲ့စည်းတွေကစက်တင်ဘာလစာမိုင်းတွေမှာတီးခြားကျင်းပခဲ့တာဖြစ်ပါတယ်23ရာစုပင်လုံးစည်းဝေးနဲ့ပတ်သက်ပြီးမွန်နိုင်ငံရဲ့အစုဖွဲ့ကိုယ်စားလှယ်တွေကနေစိတ်ဝင်စားမှုအားနည်းလာတယ်လို့လည်းမွန်ပါတီများတွင်ရင်မှုဖွဲ့ဝင်နိုင်ရည်သမကဆိုပါတယ်
။ဒီကံဟိုတည့်ရောက်ခဲ့တဲ့အစုဖွဲ့တွေအားလုံးကဒီကံအပေါ်မှာစိတ်ဝင်စားမှုကိုကြားဆင်းလာတယ်။စိတ်ဝင်စားမှုကိုကြားဆင်းရတဲ့အကြောင်းရတယ်။အဲဒီကိုပါကြတဲ့ခုအစည်းအဝေးကိစ္စနဲ့ပတ်သက်ပြီးစီးလို့ရှိမရှိကြတာအဲ့ဒီချက်ကပြီးကြတာပဲ။
ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာအဓိကစတိုက်ဟိုဒါအဖြစ်ဦးဆောင်နေတဲ့မွန်ပြည်တစ်ပါတီမွန်ပါတီတွေဖြစ်ကြတဲ့ AMDP MNP နဲ့မွန်ရက်ဖက်မွန်လူမှုဖွဲ့စည်း CSO တွေစုစုပေါင်းကိုယ်စားလှယ်60ဦးခန့်ကမော်လမြိုင်မြို့မှာနှစ်ရက်တာချိန်ယူပြီး23ရာစုပင်လုံးညီလာခံပြန်လည်သုံးတပ်ပွဲခန္ဓာကိုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်
။ဆက်ပြီးတော့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးအဖွဲ့တို့ဟာစက်တင်ဘာလ22ရက်နေ့မှာတပါတီရဲ့အဖြစ်ပေါင်းစည်းခဲ့ကြပြီးပေါင်းစည်းပါတီအမည်တစ်ကိုမွန်ပါတီဆိုပြီးအတည်ပြုသတ်မှတ်ခဲ့ပြီးဖြစ်ပါတယ်။မြင်းရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်
။မွန်ပြည်သူတွေလိုလားနေတဲ့တပါတီထက်ဖြစ်ရေးဟာအကောင့်တွေဖော်နိုင်ခဲ့ပြီးလို့မွန်ပါတီဘဟုအလုံးမှုဆောင်ကော်မတီဝင်နိုင်ချန်ရစ်ကအခုလို့ပြောပါတယ
်။မွန်ပြည်သူတွေလိုလားတဲ့မွန်ပါတီတစ်ခုတည်းဖြစ်ရေးဆိုတဲ့ရည်ရွယ်ချက်ပါမောပါတီတပါတီတည်းဖြစ်ရင်လည်းလည်းပြောလို့ရှိရင်တော့မဲမကွဲဘူးရုပ်ောက်ပွဲမှာမဲမကွဲရင်အောင်နိုင်ကြီးရှိမယ်နံပါတ်1နှစ်ကကျွန်တော်မော်လူမျိုးကတစ်မျိုးပဲရှိဒါကြောင့်မောတပါတီတည်းဖြစ်တဲ့လေကျွန်တော်တို့ကနိုင်ငံရေးပါတီဆိုတော့မဲဆန္ဒရုပ်ောက်ပွဲမှာအနိုင်ရဖို့အရေးကြီးပါတယ်အနိုင်ရရှိရေးအတွက်ကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ပါတီတစ်ခုတည်းဖြစ်ဖို့တော့အဓိက
ရတယ်လို့ယူဆပါမွန်တပါတီထက်ဖြစ်သွားပြီဖြစ်တဲ့အတွက်လာမယ့်2021ခုနှစ်မွန်တိုင်းနာမဲတွေဒါမကအခြားတိုင်းနာမဲတွေပါရရှိအောင်စီရင်သွားမယ်လို့လည်းနိုင်ကျင်ရေကပြောပါတယ်မွန်ပါတီရဲ့ပါတီခြေခံဥပဒေစီမင်းတရားဝင်မှတ်ပုံတင်ခြင်းနဲ့ပါတီရှေ့ဆက်လုပ်ငန်းစဉ်တွေကိုပထမကျင်းပသွားမယ့်ပါတီဘိုကော်မတီစည်းဝေးမှာဆုံးဖြတ်တည်ပြုသွားမယ်လို့မွန်ပါတီတွဲဖက်တွင်မှုတည်နိုင်လျေတမကပ
sang yo tua wap cipar.
Pansi mumpati ye she di ta tua nain punai ni tara si re pansi cimyo pipu. Pati kang sang dui jo panja po lu re lu mo bi tu tu upi re me ang tu ka pio bare.
Mo nengi ya zui lu bari. Alo pansi pi tua re karo chano mo bi tu diao ni nero wana re boya. Wana re. Dini ni ta ya pio ino chano ru ka di atu indana ya bo.
เนาะอาลงปองซีพี่တော့ปาวินลาจาเลยสรุปแล้วเนาะจนเราอยากเก็บพี่ตลอดเลยเวยีชีตวนနိုင်ဘူးเนี่ยတကယ်ကိုနှစ်တာရရှိတဲ့ဒီပေါင်းစီချင်းဖြစ်ဖို့အတွက်ကြတော့ဒီမှာတာဝန်ရှိတဲ့လူတွေကတော့တဖြည်းဖြည်းချင်းပေါ့เนาะဒါတွေကိုသူတို့เนาะချိုးပန်းသွားကြဖို့တော့ကျွန်တော်တို့အဲ့လိုတိုက်တွန်းခြင်းနဲ့လက်ရှိမှာမွန်ပါတီကိုအောက်ထဖွဲ့လေးဦးအသွင်းမှုအဖွဲ့6ဦးဘ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့ကချုပ်ရက်စီလိုလွတ်မြောက်လာတဲ့လူငယ်ရှစ်ဦးဟာစစ်တွေထောင်ကအထွက်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်။လာမယ့်ကြားပြတ်ရေးကောက်ပွဲအတွက်စီယုံရေးစင်းနဲ့ဂျာကောင်းပါတီ
SNLD ကိုစလေအဖွဲ့ပြင်ဦးလွင်မြို့နယ်စီယုံရေးခီးစင်မှာနောက်ဆက်ချင်းခံခဲ့ရပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ် တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။မနေ့ပြန်မနေ့ VOA ကထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနံပါတ်24၄၀၅၁တူကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။
အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါအမေရိကန်တရားရုံးချုပ်တရားစီရင်ဖြစ်အမည်စင်းတင်သွင်းခံထားတဲ့ဘရက်ကာဗာနော့ရဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရကြောင်းဆွဆွဲထားသူအမျိုးသမီးတွေကအမျိုးသမီးတူဒီကနေ့ထက်လွှတ်တော်တရားရေးကော်မတီရှင်းမှောက်ခန်းစားချက်အပြင်နဲ့အသေးစိတ်ထွက်ဆိုသွားပါတယ်။ထောက်ခေါ်82ခုနှစ်နွေရာ
တဲ့အကြောင်းအသေးစိတ်ထွက်ဆိုသွားရမှာတော့သူ့ကိုမတော်တဆတန့်တော်မလောက်ဒီဖြစ်ခဲ့တယ်လို့ခန်းစားခဲ့ရတဲ့အကြောင်းလဲ Christian Blessing Folk ကထွက်ဆိုသွားခဲ့တာပါလီမဲဆိုင်ရာအနှံ့ချင်းခဲ့ကြောင်း Folk အပြင်တခြားအမျိုးသမီးတွေရဲ့ဆွဆွဲချက်တွေအားလုံးကိုတော့တရားသူကြီးကာဗနော့ကအပြင်းထန်ငြင်းဆန်ထားပြီးအမေရိကန်တရားရေးစနစ်မှာအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းဖြစ်တဲ့တရားဝင်ချုပ်တရားသူကြီးတူဖြစ်အတည်ပြုခန့်အရေးကျမ်းနာနေရင်မှပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေဖြစ်နေပြောဆိုခဲ့တာပါထွက်ဆိုပွဲမှာထက်လက်တော်တရားရေးကော်မတီဥက္ကဋ္ဌချက်ခရစ်လီကတော့တရားသူကြီးကာဗနော့ကိုကောက်ခဲ့ပြောဆိုသွားလို့ဆွဆွဲချက်တွေနဲ့ပတ်သက်လို့စောစောစီစီထုတ်မပြောဘူးဆိုပြီးအတိုက်ခံဒီမိုကရက်တစ်ပေါ်မှာလည်းဝေဖန်လိုက်ပါတယ်ပြည်သူစုံစမ်းစစ်ဆေးပြီးတော့ FBI ကလွန်ခဲ့တဲ့နှစ်စိတ်လောက်တွင်တရားသူကြီးကာဗနော့ရဲ့နောက်ကျောင်းရာဇဝင်စစ်ဆေးရမှာလိမ်မိုင်းဆိုင်ရာမတော်တော်ပြုတ်မှုတာဘာတစ်ခုမှမတွေ့ရတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌခရစ်လီကပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်ချုပ်တရားသူကြီးအဖြစ်အဆိုပြုထားသူနဲ့ပတ်သက်လို့နိုင်ငံရေးအရအခြေတည်ဖြစ်နေတဲ့အတွက်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ရတဲ့လက်ထောက်ရှိနေချုပ်ယာရူကဖေရှားခံရမယ့်အရေးလက်တလုံးစိုက်ထားမယ့်အလားအလာရှိနေပါတယ်။မူလအစီအစဉ်အရကတော့ဒုတိယရှိနေချုပ်ရော့ရော့စန်စတိုင်နဲ့သမ္မတထရန့်တို့ဒီနေ့တွေ့ဆုံမှုစီစဉ်ထားတာပါ။အမေရိကန်ရဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုအသစ်တွေကိုရှောင်ရှားလိုရဆိုရင်အီရန်အနေနဲ့ဆွေးနွေးပွဲတွေကိုပြန်လာဖို့အမေရိကန်သမ္မတထရန့်ကပြောဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်နဲ့ဆွန့်လွတ်ပြီးအပြန်အလှန်နဲ့တန်ခတ်မှုတွေဖယ်ရှားပေးဖို့သဘောတူထားတဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်တနုတ်ထွက်လိုက်တဲ့ရည်ရည်ချက်ပေါ်မှာလည်းသမ္မတထရန့်ကမနေ့ကပဲကောက်ွယ်ပြောဆိုထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။တင်ညာအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ် VOA American တိုင်းညဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 အထိလိုင်းတွင်ပြည်တော်24:50-51:00နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်တွေအားလုံးဘေးပရာဝေးကွာပြီးကြောရှင်ပွေရာညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.